နာရောနှစ်1554ခုနှစ်မြန်မာပဂရီ1380ခုနှစ်သာသကုလဇန်9ရက်နေ့ခရစ်ပဂရီ2011ခုနှစ်ဧပြီလ10ရက်နေ့တနင်္ဂနွေနေ့မှာရန်ကုန်တိုင်းဒေသကြီးမင်္ဂလာတော်မြို့နယ်သမိုင်းဝင်ကြက်ကလစီရတော်မြတ်ကြီးနေရှိကြက်ကလပရိယတိစာသင်တဲ့ဘဂဝိပဒနာဓမ္မယေတ္တမှာကျင့်ပပြုလုပ်အပ်သော63ကျင့်မြတ်မဂဝိပဒနာဒိဋ္ဌံတရားစကားပတ်မှာခဏိပရိသသမုပ္ပတရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားတခင်ကရောမြတ်ကြီးလက်ထက်တော်ခါကလတုန်းကဘုရားရှင်ကရောမြတ်ကြီးတော်ဦးတည်ပြုမစတုံးကြောင့်တော်မှာရင်းသောလမုန်ရတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်၎င်းကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမေညာသကရာဂามိမေညာနာဂามိမေညာရာထာမေညာများအတိအတိရရှိတော်ကြသလိုယနေ့လည်းပဲအာလုံးတော်တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်၎င်းကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမေညာများယနေ့ကြပါစေသကရာဂามိမေညာများယနေ့ကြပါစေအနာဂါမိမဉ္ဇဏ်များရနိုင်ကြပါစေအရဟတမဉ္ဇဏ်များရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုရားများရဓမ္မတပင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဘုရားဗျာဒေဟံကရောမြတ်ကြီးဒီပရိသတ်သမုပ္ပါဒ်တရားတော်ကြီးကိုဆင်ញံနှလုံးသွင်းလို့ပရိသတ်သမုပ္ပါဒ်တရားတော်ကြီးကိုဆင်ញင်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးပါးတင်ပြီးဝိပဿနာဉာဏ်ရှုမှတ်ပွားများလို့ဝိလေတံဖို့လေတံနိဗ္ဗာန်ပရိယာလို့ခေါ်တဲ့သက္ကတာတရားတွေရရှိပြီးတော့သဗ္ဗညတရှင်ဉာဏ်တော်ကြီးရလို့တရားဖြစ်တော့ရရှိတော်မူလာဖြစ်ပါတယ်ဘုရားမရိတာတွေလည်းပဲယနေ့နိဗ္ဗာန်ချမ်းသာမြတ်ပြည့်ကျင်ပါတယ်ဆိုရင်ပဋိစ္စသမုပ္ပါဒ်တရားကိုကြိုးစားပြီးတော့လေ့လာကြရမှာဖြစ်ပါတယ်ဒီကပဋိစ္စသမုပ္ပါဒ်တရားဆိုတာဘယ်လိုတရားမျိုးလဲမေးရင်အကြောင်းကျိုးဆက်တဲ့ပုံကိုပြတဲ့တရားဘာတရားလဲအကြောင်းအကျိုးဆက်တဲ့ပုံကိုပြတဲ့တရားအကြောင်းတွေရှိရင်အကျိုးတွေဖြစ်မယ်အကြောင်းရှိရင်အကျိုးဖြစ်အကြောင်းချုပ်မှအကျိုးချုပ်အကြောင်းနှိမ်မှအကျိုးငြိမ့်မယ်ဒါပရိသတ်သမုပ္ပါဒ်လမ်းစဉ်ပဲနော်ဒီတော့ပရိသတ်သမုပ္ပါဒ်တရားတော်မှာအကြောင်းတရားရှိတယ်အကျိုးတရားရှိတယ်အဝိဇ္ဇာသင်္ခါရကအကြောင်းတရားဝိညာဏယတ္တလရဏဖတ်တဝရဏကအကျိုးတရားတဏှာမရကံကအကြောင်းတရားသာတိသရမရဏကအကျိုးတရားအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဒီလိုဆက်တော်ပြီးတော့ဖြစ်နေပါတယ်အဲ့ဒါဘုန်းတော်ပရိသတ်တွေကယနေ့တံ္ဍရာဆက်ဆက်မှာတံ္ဍရာကျင်လည်ပြီးတော့ဝန္ဒာတိမျိုးစုံနဲ့တွေ့နေရတာဘာကြောင့်များတွေ့နေရပါသလဲလို့အဖြေကိုရှာကြည့်လိုက်မယ်ဆိုရင်တခြားကြောင့်သံဃာလဲတာလားအကြောင်းကြောင့်သံဃာလဲတာလားအကြောင်းကြောင့်သံဃာလဲတာသံဃာလဲတဲ့အကြောင်းတရားတွေကိုကြည့်လိုက်တော့ဘာပတ်တဲ့အဖတ်မှာဘယ်လိုနဲ့ဘယ်လိုတွေ့တော့အဝိဇ္ဇာနဲ့သင်္ခါရနာမပေါင်းအကွက်မှာဘယ်လိုတွေရှိလဲတဏှာဥပါဒကာမဘောဟောပြီးအဲ့ဒီအခြေခံမူလေးတွေကိုမပြောင်းစင်နဲ့ပေါ့နော်အဝိဇ္ဇာသင်္ခါရရဲ့တဏှာဥပါဒကာမဘောရဲ့အကြောင်းတရား၅မျိုးကျန်တာတွေကအကျိုးတရားအကျိုးတရားတွေကဘယ်လိုတွေလဲမေးရင်ဝိညာဉ်နာယုတ်သလာယရဏသတ္တဝေဒနာသာဒီသရမရဏအဲ့ဒါကအကျိုးတရားနော်ကာလအနေနဲ့ခွဲပြီးတော့အပိုင်းပိုင်းအဆုအဆုပြထားပြီမဲ့လို့လည်းပဲတကယ်တမ်းဖြစ်တဲ့ ဖြစ်စဉ်ကိုကြည့်လိုက်မယ်ဆိုရင်အဝိဇ္ဇာဖြစ်ခဲ့ပြီရှိတော့အဝိဇ္ဇာကတခြားသဘောလားမသိတာသဘောလားဘာမသိတာပါလဲသစ္စာလေးပါးမသိဘူးအမှန်ကိုမသိဘူးအမှန်မသိရင်မှားကိုသိနေတာပေါ့အမှားသိတာတခြားလားဒိဋ္ဌိလားဒိဋ္ဌိဆိုတော့ဥပါဒဏ်ထဲမှာပါတယ်ဟုတ်လားဥပါဒဏ်ဆိုတာကဘယ်လိုနဲ့ဘယ်လိုကိုပြောတာလဲတဏှာနဲ့ဒိဋ္ဌိတဏှာနဲ့ဒိဋ္ဌိဟုတ်ပြီနော်ပြန်ပြောသစ္စာကိုမသိတာဒီဘယ်လိုပါလဲသစ္စာမသိဘူးဆိုတာအမှန်မသိဘူးလို့ပြောတာပါ။အဲ့တော့အမှန်သိသလားမသိဘူးလား။အမှန်မသိရင်ဘယ်လိုသိမလဲ။အမှားသိတာဘယ်လိုပါလိမ့်။အမှားသိတာဒိဋ္ဌိ။အမှားလို့သိတဲ့အခါကျတော့အဲ့ဒီအမှားကိုမှတ်ထင်ပြီးတော့ပါရတ္တမနှိမ့်တဲ့တွေ့တာတဲ့သဘောတွေမဖြစ်ဘူးလားဖြစ်။အဲ့ဒီသဘောကဘယ်လိုလဲတော့။အဲ့ဒါကြောင့်အဝိဇ္ဇာဖြစ်ရင်ဘယ်လိုပါလဲဖြစ်တာလား။သနာဒိဋ္ဌိနဲ့တွဲဖြစ်တာ။အဝိဇ္ဇာဖြစ်ရင်ဘယ်လိုနဲ့တွဲဖြစ်တော့သနာဒိဋ္ဌိနဲ့တွဲဖြစ်တယ်။သနာဒိဋ္ဌိဖြစ်ရင်လည်းဘယ်လိုပါမလဲ။ဟောဒီလိုဆိုတော့ဝိဇ္ဇာရဲ့သနာဒိဋ္ဌိရဲ့ဆိုတဲ့တရားသုံးမျိုးသည်တိကျခွဲဖြစ်တာလားပေါင်းဖြစ်တာ။ဟောပြီဒါပေါင်းရတော့ဒီနေ့တရားလေးတစ်ဆင့်တိုးပေးလိုက်တယ်။အဝိဇ္ဇာဖြစ်ရင်တဏှာဖြစ်မယ်ဒိဋ္ဌိဖြစ်မယ်တဏှာဒိဋ္ဌိဖြစ်ရင်လည်းအဝိဇ္ဇာဖြစ်မယ်ဒါဖြစ်တော့သူတို့ဒီကောင်းနေဖြစ်တာလဲမေးတော့ကိလေသာချင်းတူလို့ဘာဖြစ်လို့ပါလဲအဝိဇ္ဇာကလည်းကိလေသာတဏှာကလည်းကိလေသာဒိဋ္ဌိကလည်းကိလေသာချင်းတူနေတဲ့အတွက်တဘာဖြစ်ရင်တဘာရဲ့ခွဲဖြစ်မှာလားဘလို့ဖြစ်ပေါင်းပါလုံးဖြစ်ဒီတော့နံပါတ်1ကမှာဝိဇ္ဇာလို့ပြောထားပြီးမဲ့လို့လည်းပဲသနာလည်းဖြစ်တယ်ဒိဋ္ဌိလည်းဖြစ်တယ်ဒါကြောင့်နံပါတ်1ကနောင်နာကိုကြည့်လိုက်သနာနဲ့ဥပါဒါထည့်ထားတာတွေ့ရလိမ့်မယ်တွေ့လားပရိစ္ဆာသမဘာစပိုင်းပါလေအဝိဇ္ဇာရဲ့နောင်နာမှာအခြေအရာကိုပြတဲ့နေရာမှာတဏှာနဲ့ဒိဋ္ဌိတဏှာနဲ့ဥပါဒါမပါဘူးလားအဲ့ဒါအဝိဇ္ဇာကခေါင်းဆောင်တဏှာဒိဋ္ဌိကနောက်လိုက်ပြန်နာမလုံးကိုကြည့်လိုက်ပြန်တော့ဘယ်လိုကခေါင်းဆောင်ဖြစ်သွားတော့တဏှာဒိဋ္ဌိကခေါင်းဆောင်အတိကတဏှာကခေါင်းဆောင်တဏှာခေါင်းဆောင်ရင်တဏှာနောက်မှာဘယ်လိုတွေရှိမလဲဥပါဒါဆိုတဲ့ဒိဋ္ဌိရဲ့အဝိဇ္ဇာရဲ့ဒီနေရာမှာဖြစ်မယ်တဏှာကခေါင်းဆောင်ဒိဋ္ဌိနဲ့အဝိဇ္ဇာကနောက်လိုက်ဟောတဏှာဖြစ်ရယ်ဘာဖြစ်လို့ဝိဇ္ဇာတွေဖြစ်တယ်လဲဒိဋ္ဌိတွေဖြစ်တယ်လဲကိလေသာချင်းတူလို့ဖြစ်တယ်ဘာဖြစ်လို့လဲကိလေသာချင်းတူလို့တဏှာကလည်းကိလေသာဒိဋ္ဌိကလည်းကိလေသာအဝိဇ္ဇာကလည်းတခြားတရားလားကိလေသာတရားလားကိလေသာတရားကိလေသာချင်းတူလို့ဖြစ်တာဒီလိုမဟုတ်လားဟောဒီကိလေသာချင်းတူတာဖြစ်ပေါ်ဖြစ်နေတာဘယ်လိုလဲဆိုရင်မတိတာကဘယ်လိုပါလဲမတိတာကအဝိဇ္ဇာပုဂ္ဂလတော်ငါလို့ယူတာကဘယ်လိုပါလဲဒိဋ္ဌိသာယတမနှိမ့်တာကသနာဒီတော့မတိတာရဲ့အမှန်မတိတာရဲ့အမှားတိတာရဲ့သာယတမနှိမ့်တာရဲ့အဲ့ဒီတရားသုံးမျိုးဒီတပေါင်းလေးဖြစ်နေတယ်လို့မှတ်ပါဘယ်တရားသုံးမျိုးလဲအမှန်မသိတာရဲ့အမှားသိတာရဲ့သာယတမနှိမ့်တာရဲ့နော်အမှန်မသိဘူးအမှားသိတယ်အဲ့ဒီအမှားသိနေတာလေပိုသေးတဲ့သိတယ်မမှန်ဘူးမမှန်ဘူးတော့မှန်နေထင်ပြီးတော့အဲ့ဒီအထင်လေးကိုပဲသဘောကျသာယတမနှိမ့်တဲ့နေတယ်ခရကတဏ္ဍာအလုံးမလိုက်တော့ဝိညာယတနာယဒိဋ္ဌိယဒီတရားသုံးမျိုးဒီစွာပေါင်းဖြစ်နေတာပါနော်အဲဒီလိုပဲဝိညာဏယသလာရဏဖသဝေဒနာဆိုတဲ့တရားတွေဖြစ်လာရင်လည်းပဲဘယ်လိုကြီးဖြစ်တာလားသာတိသရမရဏတော့မပါဘူးလားပါလားဇ ဓာရိဓရာကတော့ရှိဖြစ်တဲ့ဘောဓရာဓရာကရင်းတဲ့ဘောမရဏကပြည့်တဲ့ဘောဟုတ်တယ်မလားဘာသာပညာနေနဲ့ပြောရင်ဘယ်လိုပြောလဲမွေးတယ်ပိုးတယ်သိတယ်ဒါကပညာနေနဲ့ပြောတာတကယ်ပရမတ္ထသဘာဝအနေနဲ့ပြောမယ်ဆိုရင်ဘယ်လိုပြောမလဲဖြစ်တယ်ရင်းတယ်ပြည့်တယ်ပြောကြည့်လားဖြစ်တယ်ဖြစ်တာကသာတိရင်းတာကသရာပြတ်တာကမရဏဒါတွေဖြစ်တော့လို့မင်းရဲ့ခန္ဓာတွေဖြစ်တာဒါတွေဖြစ်တော့ရင်းတာဘာတွေရင်းတော့ပြတ်တာဘာတွေပြတ်တော့ဒီကပရိသတ်သမောပတရားတော်ကဇာတိဝရမရဏကိုသိကြထုတ်ပြထားတာထားသောအဖြစ်မင်းတို့ရဲ့သာသနာဖြစ်လာတဲ့သဘောတရားတွေဒီဖြစ်လာပြီးပြီးတော့နေတာဘာမှမရှိဘူးအများရန်ပြောင်းလဲနေတယ်အများရန်ပေါက်ပြန်နေတယ်အများရန်ပြည့်စုံနေတယ်ဒီသဘောတရားတွေသုံးသပ်လို့မရပါရတော့ဖြစ်လာတဲ့တရားပတ္တရားတွေဖြစ်ပြီးရင်ဘာဖြစ်တာတော့မပြည့်တဲ့တရားရှိရလားဒါကြောင့်တော့ဇာတိနောက်မှာဇာမရဏဆိုတာကအများရန်လိုက်နေလို့ဟုတ်လားဒါခန္ဓာဖြစ်စင်တယ်ဇာတိဖြစ်ပြီးရင်ဘာဖြစ်မလဲသရမရဏဖြစ်မယ်။ဒါကြောင့်ဖြစ်လာပြီးရင်ပြတ်မယ်။မွေးလာပြီးရင်နေမယ်။ပေါ်လာပြီးရင်ပြောင်းမယ်။ဖြစ်ပြီးရင်ပြတ်မယ်။မွေးပြီးရင်ပေါ်ပြီးရင်ပြောင်းမယ်။ဒါဇာတိသရမရဏရဲ့သဘောပဲ။ဒါကမိမိရဲ့သာသနာကြီးရဲ့ခန္ဓာပြင်မှာဖြစ်လာပြီးရင်မပြတ်မဲ့တရားမရှိဘူး။မွေးလာပြီးရင်မတည်မပုဂ္ဂိုလ်မရှိဘူး။ပေါ်လာပြီးမပြောင်းတဲ့တရားမရှိဘူးအားလုံးပြောင်းပေါက်ပြန်ပြည့်စည်ပရမအနေနဲ့ပြောတော့ပေါက်ပြန်နဲ့ပြည့်စည်တယ်ပညာအနေနဲ့ပြောတော့သိတယ်ပေါ့အဲဒီလိုတရားတွေဖြစ်နေတာပဲကာမိတာဆိုလို့ရှိရင်ဖြစ်ပြီးရင်ပြတ်တယ်ဖြစ်တာဘာတွေဖြစ်နေတာလဲပုဂ္ဂိုလ်တွေဖြစ်နေတာလားသတ္တဝါတွေဖြစ်နေတာလားဘာတွေဖြစ်နေတော့ဒီကဇာတိကတောက်တန်အနေနဲ့ပြောမယ်ဆိုရင်ပဋိပန္နနေတယ်လို့ဒီလိုပြောတယ်။သရာကဘယ်လိုပြောလဲ။ဒုက္ခအနေနဲ့ပြောရင်လည်းသိတယ်။မရဏကဘာလဲ။သိတယ်။ဝေးတယ်၊ဩရယ်၊သိတယ်။ဝေးတယ်၊ဩရယ်၊သိတယ်။ဒါကအနေနဲ့ပြောတာလဲ။တောက်တန်နေဒုက္ခအနေနဲ့ပြောတာ။တရားနဲ့ပြောတာပညာအနေနဲ့ပြောတာ။ဒါမှလား။ပရမအနေနဲ့ပြောမယ်ပြိမာအနေနဲ့ပြောမယ်ဆိုရင်မေးတာလည်းမရှိဘူးနေတာလည်းမရှိဘူးဘာပဲရှိတော့ဖြစ်တာနဲ့ပြတ်တာပဲရှိတယ်ဘာတွေဖြစ်တော့ဘာတွေပြတ်တော့ဖြစ်တာကလည်းပဲခန္ဓာ၅ပါးပြတ်သွားတာကလည်းပဲခန္ဓာ၅ပါးဖြစ်၍ခန္ဓာ၅ပါးပြတ်တယ်ပြောကြည့်ပါဒီလိုဆိုဘုန်းတော်ပရိသတ်တွေကဒီနေရာမှာကောက်ချက်ကလေးတွေခြားကြည့်လိုက်။အော်မိမိရဲ့ဘာသာမှာပုဂ္ဂိုလ်တရားငါလိုပြောနေပုံနဲ့လို့လည်းပဲတကယ်ရှိတာကခန္ဓာ၅ပါး။အဲဒီခန္ဓာ၅ပါးဒီဖြစ်ပြီးရင်ပြတ်တယ်။ဒါဇာတိသရမရဏကိုကြည့်ပြီးတော့အဓိပ္ပာယ်ထောက်နေတာ။ဟုတ်လား။မိမိရဲ့ဘာသာမှာရှိတာဒီခန္ဓာ၅ပါး။အဲဒီခန္ဓာ၅ပါးဒီဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်။ဘယ်လိုလဲ။ကိုယ်တဏ္ဍာမဖြစ်တာကခန္ဓာ၅ပါးခန္ဓာ၅ပါးဒီဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်တံပြောင်းဖြစ်တာဒီခန္ဓာ၅ပါးခန္ဓာ၅ပါးဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်မပြတ်တဲ့ခန္ဓာရှိလားမရှိဘူးဖြစ်ပြီးရင်ပြတ်တယ်မပြတ်တဲ့ခန္ဓာမရှိဘူးဖြစ်လာတာဒီပုဂ္ဂိုလ်တရားတွေဖြစ်လာတာလားခန္ဓာတွေဖြစ်လာတာဝိပဿနာရဲ့အခြေခံကိုဘုန်းကြီးတို့ပြောနေတာဒီလိုမှလားဒါကဝိပဿနာရှိတဲ့ပုဂ္ဂိုလ်တည်းအရင်ဆုံးဗာရီနားလည်ထားရမှာလဲနံပါတ်၁ခန္ဓာ၅ပါးကိုနားလည်ထားရမယ်အခုဘုန်းကြီးတို့ပြောနေတာဒီပုဂ္ဂိုလ်တွေပါရသလားတတဝါတွေပါသလားခန္ဓာ၅ပါးလားဘယ်လိုတွေပါလဲဝိညာဉ်နာယောဒီကဝိပဿနာရှိတဲ့ပုဂ္ဂိုလ်တရားဒီပုဂ္ဂိုလ်ဆိုတဲ့အမြင်နဲ့ကြည့်ရမှာလားယုံနယ်ဆိုတဲ့အမြင်နဲ့ကြည့်ရမှာလား ဟောဒီအခုပရိစ္ဆေသမုပ္ပါဒိယကိုကြည့်လိုက်တော့တခြားတွေ့တာလားခန္ဓာ၅ပါးတို့ခန္ဓာ၅ပါးဒီအပြည့်ဆုံးလိုက်တော့ယုံနဲ့နာယုံနဲ့နာအဲဒီယုံနဲ့ဒီဖြစ်တယ်ဖြစ်ပြီးတော့ဒီတော့မိမိသဏ္ဍာန်မှာဗာတရားတွေပဲပေါ်လာတဲ့များတရားတွေပုဂ္ဂိုလ်တ attva ဒွေလားယုံနဲ့ဒွေလားအဲဒီယုံနဲ့တရားတွေကလည်းပဲဖြစ်ပြီးဒီတက်နေတာလားပြက်ပြက်သွားတာလားပြပြသွားတော့လေဒီတိုင်းရပ်သွားတာလားနောက်ထပ်ရုံဏ်တွေစားထိုးဝင်လာတာလားဒီတော့ဗာလဲရုံဏ်တွေဖြစ်တယ်ရုံဏ်တွေပြက်တယ်ပြက်တဲ့နေရာမှာရုံဏ်တွေအစားထိုးပေါ်လာတယ်ပြန်ပြောရုံဏ်တွေဖြစ်တယ်ရုံဏ်တွေပြက်တယ်ပြက်တဲ့နေရာမှာရုံဏ်တွေအစားထိုးပေါ်တယ်ဒီဒီလေးခံမမသိထားရဲ့ဝိပဿနာရှုလို့ရသွားပြီဟုတ်ရလားဝိပဿနာမရှုတတ်စရာအကြောင်းဘာမှမရှိဘူး။အဲဒီအတိလေးသာခံနိုင်မှမသိအရိဒေနာသဘောပေါက်ဒါဆိုဝိပဿနာရှုလို့ရပါပြီ။ဒါကြောင့်မိမိတို့ရဲ့တရားမှာကြည့်ပြောင်းပြောပါအောင်။ဒါတွေဖြစ်တော့ယုံနာနေဖြစ်တယ်။ယုံနာနေဖြစ်တယ်။ယုံနာနေပြပြီးတော့ယုံနာနေစားတော့ပေါ်တယ်။ဒါကြောင့်ယုံနာနေပြတဲ့နေရာမှာယုံနာနေစားထုတ်ပေါ်တယ်စိတ်ဆိုရင်လည်းစိတ်တလုံးနဲ့ပြောရင်ဘယ်လိုပြောမလဲစိတ်တွေဖြစ်တယ်စိတ်တွေပြတယ်စိတ်တွေပြပြီးတော့စိတ်တွေစားထုတ်ပေါ်လာတယ်ဝရဏလို့ပြောရင်လည်းဘယ်လိုပြောမလဲဝရဏတွေဖြစ်တယ်ဝရဏတွေပြတယ်ဝရဏပြတဲ့နေရာမှာဝရဏတွေစားထုတ်ပေါ်တယ်ရုပ်ကိုပြောရင်ဘယ်လိုပြောမလဲရုပ်ဒီဖြစ်တယ်ရုပ်ဒီပြတယ်ရုပ်ပြတဲ့နေရာမှာရုပ်ဒီအစားထိုးပေါ်လာတယ်ဒါဝိပဿနာရဲ့ခြေခံပဲဟုတ်လားဒါဖြစ်လာတာဘယ်လိုဖြစ်လာတာတော့ခန္ဓာ၅ပါးယုံနာ၅ပါးဟုတ်လားခန္ဓာတွေဖြစ်တယ်ယုံနာတွေဖြစ်တယ်ဖြစ်လာတာလေဒီပုဂ္ဂိုလ်မဟုတ်သတ္တဝါမဟုတ်ခန္ဓာတွေဖြစ်နေတာယုံနာတွေဖြစ်နေတာအဲ့ဒီလိုသဘောပေါက်ရင်သက်တာရဒိဋ္ဌိရှင်းတယ်။ဒါဒိဋ္ဌိရှင်းတော့ဘာသဘောပေါက်လို့သက်တာရဒိဋ္ဌိရှင်းတာပါလေ။ခန္ဓာ၅ပါးယုံနာ၅ပါးကိုသဘောပေါက်ရင်ဗာဒိဋ္ဌိရှင်းမိမိတို့ရဲ့တဏ္ဍမှာပုဂ္ဂိုလ်ရင်းရှိတာလားတတ္တဝါရင်းရှိတာလားယုံနာရင်းရှိတာလားဖြစ်လာတာလေးမှန်မများသေးပါလေတော့ဖြစ်လာတာလေးမှန်မများသေးဘယ်လိုဖြစ်လာတော့ယုံနာတွေဖြစ်တာဘယ်လိုဖြစ်တော့ယုံနာတွေဖြစ်တာပုဂ္ဂိုလ်ဖြစ်တာလားတ attva ဖြစ်တာလားငါတွေဖြစ်နေတာလားယုံနာတွေဖြစ်နေယုံနာတွေဖြစ်နေတာဘာလို့သဘောပေါက်တော့ဗာဒိဋ္ဌိစင်ဆောရယုံနာတွေဖြစ်ပြီးတဲ့အခါကျတော့ဒီတိုင်းဒီတိုင်းနေတာလားပြက်ပြက်သွားတာလားပြက်ပြက်သွားတာဘာပဲလို့သဘောပေါက်လိုက်တော့မပြတ်မရှိဒီကြခံခတ်နေပါတယ်ဆိုတော့သတ္တတာဒိဋ္ဌိစံတယ်ဒါလည်းမလားပြန်ပြောယုံနာရသဘောပေါက်တော့ဗာဒိဋ္ဌိစင်ယုံနာနေပြက်ပြက်ပြက်ပြက်သွားနေတာပါပဲလို့သဘောပေါက်တော့ဗာဒိဋ္ဌိစင်သတ္တရာဒိဋ္ဌိစင်နော်အဲဒီယုံနာနေပြက်ပြက်သွားတဲ့နေရာမှာဒီတိုင်းဘာမှမရှိဘဲနဲ့ကွက်လိုက်ကြီးဖြစ်သွားတာလားရပ်သွားတာလားမဟုတ်ဘူးနောက်ထပ်ယုံနာနေရုပ်ပြတဲ့နေရာမှာရုပ်တစ်ခုနာမ်ပြတဲ့နေရာမှာနာမ်တစ်ခုဝေဒနာပြတဲ့နေရာမှာဝေဒနာတစ်ခုအစာထိုးထိုးပေါ်ပြီးပြီးတော့ပေါ်လာပါတယ်လို့သဘောပေါက်လိုက်တော့ပြတ်သွားပါတယ်လို့စိတ်ထဲမှာထင်နေတော့ထင်ကြီးမပြောဘူးလားပြောပြတ်သွားတယ်လို့ယူရင်ဗာဒိဋ္ဌိအခုပြတ်သွားတာလားအစာထိုးဝင်လာတာလားအပြတ်သွားတာမဟုတ်ဘူးလုံးတာနေအစာထိုးဝင်နေတာပြတ်သွားတာတစ်ခုမှမရှိဘူးဒါမှလားအဲဒီလိုသဘောပေါက်လိုက်ရင်ဗာဒိဋ္ဌိစင်တော့ဆောင်းစေတာဒိဋ္ဌိစင်တယ်နော်ဒီတော့ဒိဋ္ဌိကဘယ်လိုမျိုးရှိတယ်လဲအကျဉ်းအဖြစ်နဲ့62ပါးအကျဉ်းအဖြစ်ဒိဋ္ဌိ3မျိုးအဲဒီဒိဋ္ဌိ3မျိုးကဘယ်လိုတွေပါလဲသတ္တကာယဒိဋ္ဌိသတ္တတာဒိဋ္ဌိဆောင်းစေတာဒိဋ္ဌိဒိဋ္ဌိဘယ်လိုမျိုးလဲဘယ်လိုယူတာဒီသက္ကာယဒိဋ္ဌိလဲလို့မေးရင်ပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိန်းမလို့ယူတာဒီ သောသာယဒိဋ္ဌိဒုတိယပုဂ္ဂိုလ်တ attva သာတ attva ယောက်ျားမိမလည်းယူရာတိပုဂ္ဂယဒိဋ္ဌိသာတာပုဂ္ဂိုလ်ရိပဲဒါတ attva ရိပဲဒါဟာပဲဒါယောက်ျားပဲဒါမိမပဲဒါပါရိတိတော့ဒိဋ္ဌိကဘာပြောတာလဲမှားအမြင်မှားတာဒိဋ္ဌိကအမြင်မှားတာသက္ကာယဆိုတာကခန္ဓာ၅ပါးတက္ကရာတာကလည်းဘာဖြစ်လို့ခန္ဓာ၅ပါးကိုတက္ကရာလို့ခေါ်ရလဲတကယ်ရှိတဲ့တရားမို့လို့ဘာဖြစ်လို့လဲခန္ဓာ၅ပါးဒီတကယ်မရှိတဲ့တရားလားတကယ်ရှိတဲ့တရားလားတကယ်ရှိတဲ့တရားသည်တက္ကရာတက္ကရာရကောက်ပြလိုက်စမ်းပါဆိုရင်ဘယ်လောက်ကောက်ခန္ဓာ၅ပါးကောက်ခန္ဓာ၅ပါးသည်သက္ကာယယုတ်တိနာမိဝရဏတိစိတ်တိပညာတိသင်္ခါရတိသာသက္ကာယလောဘတိဒေါသတိမောဟတိသတ္တာတိပညာတိတတိတိသမာဓိတိခန္ဓာပန္နယတိပါလေဒီထဲမှာကြည့်မယ်ဆိုလို့ရှိရင်အဝိဇ္ဇာတိပါလေအဝိဇ္ဇာတိတက္ကရာအဝိဇ္ဇာတိပါလေအဝိဇ္ဇာတိကလားခန္ဓာလားပြန်ပြောပါခန္ဓာလဲဘာခန္ဓာလဲသင်္ခါရခန္ဓာအဝိဇ္ဇာတိဘာခန္ဓာခန္ဓာမို့လို့ဆိုသည်ပါလေတက္ကရာခန္ဓာမို့လို့တက္ကရာဘာခန္ဓာလဲလဲသင်္ခါရခန္ဓာသင်္ခါရခန္ဓာတော့တကယ်မရှိတဲ့တရားလားရှိတဲ့တရားလားတကယ်ရှိတဲ့တရားမို့လို့သက္ကာယဘာလဲအဝိဇ္ဇာတိတကယ်မရှိတဲ့တရားလားတကယ်ရှိတဲ့တရားလားတကယ်ရှိတဲ့တရားမို့လို့ဘာလဲသင်္ခါရကတော့တကယ်မရှိတဲ့တရားလားတကယ်ရှိတဲ့တရားလားတကယ်ကိုယ်ကတော့စေတနာခန္ဓာဖွဲ့တော့ဘလို့ဖွဲ့သူလဲဘာလဲသက္ကာယဘာဖြစ်လို့သက္ကာယလို့ခေါ်လဲတကယ်ရှိတဲ့တရားမလို့သက္ကာယဝိညာဏကောတခြားလားခန္ဓာလားဘာခန္ဓာပါလိမ့်ဝိညာဏခန္ဓာဝိညာဏခန္ဓာမလို့ဒုက္ခလဲပါလေသက္ကာယနာမ်ကဘယ်လိုတော့စိတ္တိနာမ်ဒီဘယ်လိုပါလိမ့်စိတ္တိခန္ဓာဖရခန္ဓာဗနပါယစိတ္တိခန္ဓာဗနပါဘယ်ခန္ဓာ၄တော့ဝရဏခန္ဓာ၊ဒိဋ္ဌိခန္ဓာ၊သင်္ခါရခန္ဓာတော်ပြီ။ပြန်တော့စတ္တိခန္ဓာဘယ်နှပါလဲ။ဘယ်လိုတွေပါလဲ။ခန္ဓာကတကယ်မရှိတဲ့တရားလားတကယ်ရှိတဲ့တရားလား။တကယ်ရှိတဲ့တရားမလို့နာမည်သက္ကာယ။ရုပ်ဆိုတာကတကယ်မရှိဘူးလားရှိလား။ဘာခန္ဓာတွေတော့ရူပခန္ဓာတကယ်မရှိတဲ့တရားလားတကယ်ရှိတဲ့တရားလားတကယ်ရှိတဲ့တရားမလို့ယောက်ကလည်းပါတယ်တော့သက္ကာယသလာယရဏကလည်းတကယ်မရှိဘူးလားတကယ်ရှိလားတကယ်ရှိလို့သက္ကာယသန္တာကတော့တကယ်မရှိဘူးလားရှိလားတကယ်ရှိတဲ့တရားမလို့ဝရဏကတော့တကယ်မရှိဘူးလားရှိလားတကယ်ရှိတဲ့တရားမလို့သနာကတော့တကယ်မရှိဘူးလားရှိလားဘာခန္ဓာတော့သင်္ခါရခန္ဓာတကယ်ရှိတဲ့တရားမလို့သူလည်းပါလေဒိဋ္ဌိအဲဥပါဒေဒေကောကတော့ဘယ်လိုနဲ့ဘယ်လိုပါလေသင်္ခါရနဲ့ဒိဋ္ဌိဘာခန္ဓာတွေတော့တကယ်မရှိဘူးလားတကယ်ရှိလားတကယ်ရှိလို့သက္ကာယဟောပဲကြည့်လိုက်တော့တခြားလားကာမဘောလားဒေကောကတော့ဘယ်လိုကောက်ဘာခန္ဓာဖွဲ့တကယ်မရှိဘူးလားတကယ်ရှိလားတကယ်ရှိလို့သက္ကာယဇာတိဝရမရဏသရခါလည်းပဲခုနပြောခဲ့တဲ့ဘယ်လိုတွေဖြစ်နေတာဇာတိတော့ခန္ဓာ၅ပါးဖြစ်တာသည်ခန္ဓာ၅ပါးရင့်တာသည်ခန္ဓာ၅ပါးပြတ်သွားတာသည်ဒီဇာတိဝရမရဏသရဘယ်လိုပြောတာလဲခန္ဓာ၅ပါးကိုပြောတာခန္ဓာ၅ပါးတကယ်မရှိဘူးလားတကယ်ရှိလားတကယ်ရှိလို့ကြောပရိစ္ဆာသမုပ္ပါဒ်အဲထဲမှာပါနေတဲ့ အဝိဇ္ဇာကနေပရမရဏအထိတရားအားလုံးသည်တကယ်မရှိတဲ့တရားတွေလားတကယ်ရှိတဲ့တရားတွေလားတကယ်ရှိတဲ့တရားတွေမဟုတ်လို့ဘုရားကဘယ်လိုခေါ်မလဲသက်္ကာယလို့ခေါ်မယ်ဒီလိုမလားပြန်ပြောမယ်နော်တကယ်ရှိတဲ့တရားသည်သက်္ကာယတကယ်ရှိတဲ့တရားကဘယ်တရားတွေတော့ခန္ဓာ၅ပါးဘယ်တရားတွေတော့အဝိဇ္ဇာပဲဖြစ်စေတခြားတရားတွေပဲဖြစ်စေခန္ဓာ၅ပါးမှန်နေမြသည်ဘာဖြစ်လို့တော့တကယ်ရှိတဲ့တရားမှန်နေမြသည်သက်္ကာယခန္ဓာ၅ပါးဒီသက်္ကာယရုပ်နာဒီသက်္ကာယဒီလိုမလားတော့ဘုန်းတော်ပရိသတ်တွေကခန္ဓာ၅ပါးကိုကြည့်ပြီးတော့ခန္ဓာ၅ပါးလို့သဘောမပေါက်ရင်ခန္ဓာ၅ပါးလို့မထင်ရင်ဘယ်လိုထင်နေတော့ဘာဖြစ်လဲခန္ဓာ၅ပါးကိုကြည့်ပြီးတော့ခန္ဓာ၅ပါးလို့မသိပါဘူးဆိုရင်စိတ်ထဲမှာဘယ်လိုသိနေတော့ကိုယ်ကတ္တဝါငါလို့သိနေတယ်တကယ်ရှိတာကဘယ်လိုရှိကိုယ်ထင်တာကကိုယ်ကတ္တဝါငါတကယ်ရှိတာကကိုယ်ထင်တာကဒီတော့ကိုယ်ထင်တဲ့အထင်ကြီးမှန်တဲ့ထင်လားမှားတဲ့ထင်လားကိုယ်မြင်တဲ့မြင်ပြီးမှန်တဲ့မြင်လားမှားတဲ့မြင်လားမှားတဲ့မြင်မလို့ဒိဋ္ဌိမှားတဲ့မြင်မလို့တကယ်ရှိတဲ့ခန္ဓာ၅ပါးကသူ့ကိုမြင်မှားတာကဒိဋ္ဌိတကယ်ရှိတဲ့ခန္ဓာ၅ပါးကသူ့ကိုမြင်မှားတာကဒိဋ္ဌိဝရဏလေးပေါ်လာတဲ့ဝရဏလေးသည်တက္ကာယဝရဏလည်းမထင်မနဲ့ငါလို့ထင်ရင်ဒီလိုရမှာပေါ့နော်ဝေဒနာဘာသဘောရှိခံစားတဲ့သဘောရှိတယ်ဘာသဘောရှိပါလဲခံစားတာဒီဘယ်လိုကခံစားတာတော့ဘယ်လိုကခံစားတာတော့ဝေဒနာကခံစားနေပါရဲ့နဲ့ဝေဒနာခံစားတဲ့ဝေဒနာလေးဖြစ်နေပါရဲ့နဲ့ငါခံစားတယ်လို့ယူရင်တကယ်ရှိတဲ့ဝေဒနာအပေါ်မှာတကယ်ရှိတဲ့သက္ကာယအပေါ်မှာအမြင်မှန်တာမှားတာလားဘယ်လိုထင်လို့မှားတာလဲငါခံစားတယ်ငါခံစားတယ်ဟုတ်တယ်မလားတကယ်တော့ငါခံစားတာလားဝေဒနာလေးတွေဖြစ်နေတာလားဝေဒနာလေးတွေဖြစ်နေတာကိုငါခံစားတယ်ဆိုတော့တကယ်ရှိတဲ့ဝေဒနာအပေါ်မှာတကယ်မရှိတဲ့ငါနဲ့အစားထိုးမြင်လိုက်တာတော်ကြည့်တယ်တကယ်ရှိတဲ့ဝေဒနာပေါ်မှာတကယ်မရှိတဲ့ငါနဲ့အစားဆုံးပြီးမြင်လိုက်တာပြန်ပြောအစားဆုံးမြင်လိုက်တာတကယ်ရှိတဲ့ဝေဒနာကဘယ်လိုနာမည်ပေးမလဲတကယ်ရှိတယ်ဆိုတော့အဲ့ဒီဝေဒနာကိုဘယ်လိုနာမည်ပေးမလဲဟောပြီဝေဒနာကဝေဒနာတကယ်ရှိတဲ့တရားမို့လို့သူ့ကိုဘယ်လိုနာမည်ပေးမလဲ။ဟောပြီဝေဒနာလေးဒီသက်္ကာယရှင်းရလား။ဝေဒနာလေးဒီပါလေ။ဒါဖြစ်လို့တော့တကယ်ရှိတဲ့တရားမို့လို့အဲ့ဒီတကယ်ရှိတဲ့ဝေဒနာလေးကိုတဲ့ခန္ဓာငါးလေး၊ငါပဲ၊ငါခံစားတယ်။အဲ့ဒီလိုများယူရင်အယူမှန်လားအယူမှားလား။အမြင်မှန်လားမြင်မှားလား။တကယ်ရှိတဲ့ဝေဒနာကိုအမြင်မှားတာလားတကယ်ရှိတာကဝေဒနာကိုထင်တာကငါတကယ်ရှိတာကသိညာစဉ်းစားတော့သိညာစဉ်းစားတကယ်ရှိတာကကိုထင်တာကငါဒီတကယ်ရှိတာလားဝေဒနာကတကယ်ရှိတာတကယ်ရှိတဲ့ဝေဒနာကိုတကယ်မရှိတဲ့ငါနဲ့အစားထိုးမြင်လိုက်တဲ့အတွက်အမြင်မှန်သလားမှားသလားအမြင်မှားတာကဒိဋ္ဌိတကယ်ရှိတဲ့ဝေဒနာကအမြင်မှားတာကဒီလိုဆိုရင်ဝေဒနာကိုဝေဒနာပဲပါဝေဒနာပါပဲလို့အမှန်တည်းသိသွားရင်သက္ကာယဒိဋ္ဌိသိသွားပြီဒါဒိဋ္ဌိဖြောက်တာပဲဟုတ်တယ်မလားတကယ်ရှိတာကဝေဒနာဝေဒနာပါလို့ရှိအော်ဒီလိုလားခံစားမှုတစ်ပါးလေးဖြစ်လာပြီးကောင်းတယ်လို့ခံစားရမကောင်းဘူးလို့ခံစားရနေလို့ကောင်းလိုက်တာနေလို့မကောင်းဘူး ။ခဏနေလို့ကောင်းတာဒီဘယ်သူကနေလို့ကောင်းနေတာလဲ။နေလို့မကောင်းတာကလည်းဘယ်သူကနေလို့မကောင်းတာလဲ။အဲ့ဒါကငါနေလို့ကောင်းတယ်ငါနေလို့မကောင်းဘူးဒီလိုသွားပြီးတော့ပြောမယ်ဆိုရင်အဲ့ဒီပြောသည်မှန်သလားမှားသလား။မှားရင်ပါလေ။ဒါလေးကြည့်တော့ဘယ်ပေါ်မှာမှားသွားတဲ့ဒေသီတော်တကယ်ရှိတယ်ဝေဒနာပေါ်မှာမှားသွားတဲ့ဒေသီပြောကြည့်ပါဝေဒနာပေါ်မှာဒါဒေသီမဖြစ်အောင်ရှင်းမယ်ဒေသီမပြောင်းမြင်မယ်ဆိုရင်ဘယ်လိုမြင်မှဒေသီကျင်းမှာလဲဝေဒနာကခံစားနေတာဝေဒနာကခံစားနေတာခံစားရတဲ့ငါလားဘုရားခံစားရတော့ပုဂ္ဂိုလ်တ ত্ত্ব ဝါလားဘုရားခံစားရတော့ဝိရဏာကခံစားနေတာဒီတော့မလားပညာသိဘာသဘောရှိမှတ်သားရတဲ့သဘောရှိတယ်မှတ်မိနေတယ်မနေ့ကပြောတာလေးတွေမှတ်မိနေတယ်ဒီနေ့ကပြောတာလေးတွေမှတ်မိနေတယ်မှတ်မိတာဘုရားသဘောပညာရဲ့သဘောတကယ်မရှိဘူးလားရှိတာတကယ်ရှိလို့သက်သာရတကယ်ရှိလို့တကယ်ရှိတဲ့ခါကပညာရဲ့သဘောလေးတကယ်ရှိနေတာကိုပြောတာတကယ်ရှိလို့ဘယ်လိုခေါ်မလဲအဲ့ဒါဆိုရင်ငါမှတ်မိတယ်ဆိုရင်အမြင်မှန်လားအမြင်မှားလားဘယ်ဘောမှာမှားတာလဲပညာဆိုတဲ့တကယ်ရှိတဲ့သက်သာရအပေါ်မှာမှားတာဒါဆိုတော့ပညာဆိုတဲ့မှားတာမဟုတ်လို့ပါလေဒိဋ္ဌိဘယ်ပေါ်မှာဖြစ်တဲ့ဒိဋ္ဌိတော့တကယ်ရှိတယ်ပညာဆိုတဲ့သက်ကာယအပေါ်မှာဖြစ်တယ်မှားတဲ့ဒိဋ္ဌိဒါကသက်ကာယနဲ့ဒိဋ္ဌိနဲ့ပေါင်းဒါကမှတ်မိတာဒီဘုရားမှတ်မိတာတော့မှားမှမိတယ်လို့ပြောရင်ဗာဒိဋ္ဌိသာသာငါမမေ့ရမို့ဘုရားပြင်းပြခန္ဓာလေးဖြစ်နေတာပါပဲလို့မြင်ရင်သက္ကာယဒိဋ္ဌိဖြစ်သွားပြီဟုတ်တယ်မလားဒါဒိဋ္ဌိဖြစ်တယ်ဒိဋ္ဌိဖြုတ်တယ်ဒိဋ္ဌိမြင်ရှိတယ်ဒိဋ္ဌိမြင်ဆင်းတယ်ဒီလိုရှင်းရှင်းလင်းလင်းနားလည်အောင်ကြိုးစားထားပါဟုတ်တယ်မလားကြည့်ကြည့်ကြောပါမယ်သိတာဒီဘယ်လိုကားပြီးတော့မြင်လိုက်တယ်မြင်မှန်းသိလိုက်တယ်ဘယ်လိုကားပြီးတော့ပြိတာတွေဘယ်လိုကားပြီးတော့စိတ်ကပြိတာဝိညာဉ်ကလည်းစိတ်ကပြိတာဘယ်လိုမလားပြိတာတွေဘယ်လိုပါလဲခန္ဓာဘောရဘာခန္ဓာဝိညာဉ်နဲ့ခန္ဓာဝိညာဉ်နဲ့ခန္ဓာတကယ်မရှိတဲ့တရားလားရှိတဲ့တရားလားတကယ်ရှိတဲ့တရားမို့လို့သက္ကာယဒီကပြိနေတာလေးဒီပါလဲတကယ်ရှိတဲ့တရားမို့လို့သက္ကာယပြိနေတဲ့သဘောလေးဒီသက္ကာယသိနေတဲ့သဘောလေးဒီခံစားတဲ့သဘောလေးဒီမှတ်သားတဲ့သဘောလေးဒီသိနေတဲ့သဘောလေးဒီမြင်မှန်းသိတယ်ကြားမှန်းသိတယ်နားမှန်းသိတယ်စားမှန်းသိတယ်တွေးထင်မှန်းသိတယ်တွေးတော်မှန်းသိတယ်သိတာမှန်လည်းများသည်တကယ်ရှိတဲ့တရားမလို့သိတဲ့တရားမှန်လည်းများသည်သက္ကာယဘာဖြစ်လို့သက္ကာယလို့ခေါ်ပါလေဒီကသိတဲ့သဘောလေးဒီတက္ကရာဒီလိုမလားဘယ်လိုပြိတာတွေကသိတဲ့သဘောလေးမိမိရဲ့ဗာဒမပေါ်လာရင်ငါသိတယ်ငါမြင်တယ်ငါကြားတယ်ငါနားတယ်ငါစားတယ်ငါတွေးသိတယ်ငါတွေးတော့တယ်ဆိုတော့ငါလေးနဲ့သွားပြီးတော့ဆွဲလိုက်ပြီးရတော့အဲ့ဒီအမြင်နဲ့မှန်မလားမမှန်ဘူးလားဘယ်ဘောမှာမှားတာလဲတက္ကရာဆိုတဲ့ဝိညာဉ်နဲ့ခန္ဓာအပေါ်မှာမှားတာဒီလိုမလားသက္ကာယပေါ်မှာမှားတာလေသက္ကာယလို့ခေါ်တယ်ဝิญญาณခန္ဓာပေါ်မှာမှားတာဝิญญาณခန္ဓာကဘာလဲသက္ကာယစိတ်ဆိုတာကောသက္ကာယသိတယ်ဆိုတာကောသက္ကာယဘာဖြစ်လို့သက္ကာယလို့ခေါ်လဲတကယ်ရှိတယ်တရားမလို့သက္ကာယအဲ့ဒါကိုဘုရားပရိသတ်တွေကဟာငါသိလေဒီနေ့ငါမြင်တယ်ဒီနေ့ငါကြားတယ်ဒီနေ့ငါနားတယ်ဒီနေ့ငါစားတယ်ဒီနေ့ငါတွေးကြည့်တယ်ဒီနေ့ငါတွေးနေတယ်ငါတွေးနေတယ်ငါတွေးနေတယ်တွေးလို့ကလည်းစမှတ်ဘူးစသဖြင့်ငါနဲ့တော့စောင်းမယ်ဆိုရင်အဲ့ဒီစက်နေမှန်လားမှားလားအဲ့ဒီစက်နေမှားလားဘူး တယ်မလားမှားသွားတယ်ပဲပါတယ်လေဘယ်ပေါ်မှာမှားသွားတာလဲတကယ်ရှိတယ်သက်ကံရအပေါ်မှာမမှားဘူးလားမှားတော့ဒီတော့ပြီးတဲ့သဘောလေးဒီသက်ကံရပြီးတဲ့သဘောလေးဒီအဲ့ဒီပေါ်မှာမှားသွားတာကသက်ကံရနဲ့ဒိဋ္ဌိနဲ့ပေါင်းဘယ်လိုဟာကိုမှားတာလို့ခေါ်တာလဲပေါ်ကိုတတ္တဝါသာသူတော်ဘာယောက်ျားမိန်းမလို့ယူရင်မင်္ဂလာမှားတာဘယ်လိုမျိုးလဲမှားတယ်လို့ပြောတာလဲပုဂ္ဂိုလ်တတ္တဝါသာသူတော်ဘာယောက်ျားမိန်းမဆရီလို့မြင်ရင်အရင်မြင်နေပါတယ်တော့မင်္ဂလာမှားတာမှားတာကဘယ်ပေါ်မှာမှားတာလဲသက္ကာယပေါ်မှာမှားတာဟုတ်မလားသက္ကာယပေါ်မှာမှားတဲ့မြင်မလို့ဗာဒိဋ္ဌိဒီတော့ဟောဒီသက္ကာယဒိဋ္ဌိကလေးပုတ်ဆိတ်ကျင်ပါတယ်ဆိုရင်ဘုရားပြိဋ္ဌာန်တွေကဘယ်လိုမြောင်ကြည့်ရမှာလဲဘယ်လိုမြောင်ကြည့်ရမှာလဲဘာကိုကြည့်ရမှာလဲအဲခန္ဓာ၅ပါးကိုဒီလိုမလားခန္ဓာ၅ပါးကိုခန္ဓာ၅ပါးပါပဲလို့ပြီးအောင်လို့ခန္ဓာ၅ပါးကိုခန္ဓာ၅ပါးပါပဲလို့မြင်အောင်လို့ယုတ်ကံသဘောတရားလေးပေါ်လာဟောတာယုတ်သဘောတရားလေးပဲအဲဒီလိုသိရင်သက္ကာယဒိဋ္ဌိဖြစ်သလားဆင်းသလားဘုရားသဘောလေးပေါ်လာတယ်ဘုရားသဘောလေးဒီခြားလာရောက်လာရောရဖတ်ပြမှုဘုရားသဘောလေးပေါ်လာတာကိုဘုရားပြိဋ္ဌာတေကဟာတာဘုရားသဘောလေးပဲဘုရားသဘောလေးပေါ်နေပြီဒါတိဘောဓာတိဘောဆိုတဲ့ယုတ်အဲဒီလိုမြင်ရင်သက္ကာယဒိဋ္ဌိဖြစ်သလားဆင်းသလားပူရသဘောလေးဤရသဘောလေးနာရခြင်းနဲ့ကြိုက်တဲ့ခဲတဲ့ဆိုတဲ့သဘောလေးပေါ်လာတဲ့အခါမှာငါနာတယ်ငါခြင်းတယ်ငါကြိုက်တယ်မှန်မလားမှားလားဗာဒိဋ္ဌိဘယ်ပေါ်မှာမှားတဲ့ဒိဋ္ဌိပါလဲဘယ်ခန္ဓာပေါ်မှာမှားတဲ့ဒိဋ္ဌိတော့ရုပ်ခန္ဓာဘယ်ပေါ်မှာမှားတဲ့ဒိဋ္ဌိတော့နာရခြင်းနဲ့ကြိုက်တာခဲတာကဘာခန္ဓာတော့အဲဒီရုပ်ခန္ဓာပေါ်မှာငါနာတယ်လို့ပြောရင်မှန်မလားမှားတယ်ဘယ်ပေါ်မှာမှားတာလဲရုပ်ခန္ဓာပေါ်မှာအမြင်မှားတာဒါကြောင့်လို့ဗာဒိဋ္ဌိရုပ်ခန္ဓာကသက္ကာယအမြင်မှားတာကသဘောပေါက်တော့ဟောဒါကငါမဟုတ်ဘူးဒါယုတ်တရားလေးတွေဖြစ်နေတာပါပဲဒါယုတ်တရားလေးတွေဖြစ်နေတာနာတာလဲယုတ်ကျင်တာလဲယုတ်ကြိုက်တာလဲယုတ်ထောက်ပါရလေယုံမြင်ပါရလေယုံငါမဟုတ်ဘူးယုံတရားလေးတွေဖြစ်နေတာပါပဲလို့အဲဒီလိုသဘောပေါက်ရင်ဗာဒိဋ္ဌိရှင်ယုံတရားကသက္ကာယယုံတရားကပါရိပုံမှာမှားတာကအခုသက္ကာယပုံမှာမှားသွားတာလားသက္ကာယပုံမှာမှန်းနေတာသက္ကာယပုံမှာမှန်းနေမြင်နေသည့်အတွက်ဗာဒိဋ္ဌိရှင်သက္ကာယဒိဋ္ဌိသင်္ကားပြီဒီလိုမလားအဲ့ဒါကြောင့်ဘုရားပရိသတ်တွေကယနေ့သက္ကာယဒိဋ္ဌိဆွေးနွေးကြပါတယ်ဆိုရင်ဘာအမြောင်ကြည့်ရမှာလဲခန္ဓာ၅ပါးကိုမြောင်ကြည့်ဘာမြောင်ကြည့်ရမှာလဲနာလာတယ်နာရာဒိဋ္ဌိကနာရာလားယုတ်ဒီဖတ်ပြန်နေတာလားသို့သောယုတ်ဒီသိတတ်တဲ့သဘောရှိရလားသိတာကနာဖတ်ပြန်တာကသိတာကနာအောင်ခြင်းအောင်ဖတ်ပြန်ပြနေတာကနာရဲကျင်နယ်လို့သိနေတာကဒီတော့နာရဲသဘောလေးကျင်နယ်သဘောလေးပေါ်လာပြီနေ့ဒီတိုင်းနဲ့ဘုန်းတော်ပရိသတ်တွေကဘယ်လိုသဘောပေါက်မလဲယုံနေနာရဲကျင်နယ်သဘောလေးပေါ်လာရင်ဘာလို့မှတ်မလဲနာဖတ်ပြန်ပြနေတာကနာရဲလို့သိနေတာကကျင်အောင်ဖတ်ပြန်ပြနေတာကကျင်နယ်လို့သိနေတာကကြိုက်အောင်ဖတ်ပြန်ပြနေတာကကြိုက်တယ်လို့သိနေတာကကိုယ်အောင်ဖတ်ပြန်ပြနေတာကကိုယ်တယ်လို့သိနေတာကအေးအောင်ဖတ်ပြန်ပြနေတာကအေးတယ်လို့သိနေတာကဒီတော့နားတဲ့သဘောကျင်တဲ့သဘောကြိုက်တဲ့သဘောထဲတဲ့သဘောကိုယ်တဲ့သဘောအေးတဲ့သဘောဒီသဘောလေးတွေတွေ့ပြီဆိုရင်အဲ့ဒါဘာသဘောနဲ့ဘာသဘောလို့မှတ်မလဲဒီသဘောနဲ့ယောသဘောနဲ့နာမ်သဘောတွေဖြစ်နေတာဒါကမလားအဲဒီယောသဘောနာမ်သဘောတွေဒီကနာတက္ကရာလေးတွေလားအဲဒီဘူဓာယိရနာရာကျင်နာခက်တာခရလေးတွေပေါ်လာတဲ့အခါကျတော့ဟာငါနာလိုက်တာငါနာလ ိုက်တာဆိုရင်မှန်မလားမှားတာဘယ်ပေါ်မှာမှားတာပါလေခန္ဓာ၅ပါးသက္ကာယအပေါ်မှာမှားတာဘယ်ပေါ်မှာမှားတော့သက္ကာယအပေါ်မှာမှားတာမလို့ဗာဖြစ်ပြီဟုတ်ပြီနော်ဘယ်လိုမြင်မှမှန်မလဲရောင်းနေနာဒီလိုမြင်ရင်နာနာတယ်ဆိုရင်နာကျင်တယ်ဆိုရင်နာကြိုက်တယ်ဆိုရင်ဖတ်သွားပြီဟုတ်ရလားဒါကြတော့နာရှိရလားနာရပြီနာဟုတ်ရလားဘယ်သူကနာတာတော့ယောကဖောက်ပြန်တာနာငါသိတာပြန်ပြောယောတမျိုးတည်းနဲ့ပြီးပါမလားပြီးပါယုတ်ပဲဖြစ်ပြီးတော့နာမဖြစ်ရင်နာမသိပါမယ်။ယုတ်တွေကဖောက်တော့ဖောက်ပြန်တဲ့ဒါပေမဲ့နာမရှိဘူးဆိုရင်နာမရှင်မသိပါမလား
။
ဘယ်လိုရှိလို့ဒီဘယ်လိုရှိလို့ဒီနာမရှိပြီးတော့ယုတ်မရှိဘူးဆိုရင်လည်းနာရီရှင်တယ်လို့သိပါမလား
။
နာရာရှင်တာကဘယ်လိုကဖောက်ပြန်လို့တော့သိတာကနာမရှိပြီးတော့ရုံမဖြစ်ဘူးဆိုရင်လည်းနာတဲ့တဘာလည်းမရှိဘူးကျင်တဲ့တဘာလည်းမရှိဘူးသိအောင်မသိနေတယ်ဒီလိုမလားရုပ်သာရှိပြီးတော့နာမရှိဘူးဆိုရင်လည်းပဲဖောက်တော့ဖောက်ပြန်တဲ့နာတော့နာတယ်ကျင်တော့ကျင်တယ်ဒါပေမဲ့နာမလည်းမသိကျင်မလည်းမသိဖောက်ပြန်မလည်းမသိဘာမရှိလို့တော့ဒီတော့ဖောက်လည်းဖောက်ပြန်တယ်ဖောက်ပြန်မလည်းသိနေတယ်ဆိုတဲ့ဟိုကဘာရင်းရှိလို့တော့ဒီကနာရဏိကိုကြည့်ရင်ဘယ်လိုသဘောပါမလဲ။ရောင်းနေမယ်။ရောင်းနေတဲ့ဒီကားတရားလားတက္ကရာဘုရားလား။အဲဒီရောင်းနေဆိုတော့တက္ကရာပေါ်မှာဘုန်းကြီးတို့ပြိဋ္ဌာန်တွေကနာနာတယ်ငါကျင်တယ်ငါခက်တယ်ငါဆဲတယ်။အဲဒီလိုမြင်ရင်အမြင်မလားမြင်မလား။တရားဒီပါလေဒီဒီတော့ရောင်းနေဖြစ်နေတာပဲ။ဘာမှဖြစ်တာမဟုတ်ဘူးဒီထဲမှာငါမပါဘူး။ခြေကတော့နာရလည်းမဟုတ်ဘူး။ပေါင်းကဲဒါလည်းမဟုတ်ဘူး။ဒုက္ခနာရလည်းမဟုတ်ဘူး။ကျောကရတာလည်းမဟုတ်ဘူးဒါမြယုံနာနေဖြစ်နေတာနာတဲ့ဘောလေးတွေ့လဲဒါယုံနာမယ်ဒါဟုတ်ရလားကျင်တဲ့ဘောလေးတွေ့လဲဘယ်လိုတော့ယုံနာမယ်ဒါပါရလားကျင်တဲ့ဘောလေးတွေ့လဲဘယ်လိုတော့ယုံနာမယ်အဲ့ဒါငါဟုတ်ရလားနာတဲ့ဘောလေးတွေမှလည်းငါပါရလားကျင်တဲ့ဘောလေးတွေမှလည်းငါပါရလားကျင်တဲ့ဘောလေးတွေမှလည်းငါပါရလားငါဘယ်နေရာမှာပါတော့ဘယ်နေရာမှာပါတော့ဘယ်နေရာမှမပါဘူးတကယ်တော့ငါရှိရလားငါမှမရှိဘဲနဲ့ငါပါကြရလို့လေးလားတကယ်တော့ဘာတရားတွေဖြစ်နေတော့အာဒါကငါမှမဟုတ်ပဲငါမှမဟုတ်ပဲငါလည်းမရှိဘူးဒါယုံနာနေဖြစ်နေတာပဲလို့အဲဒီလိုသဘောပေါက်ရင်ဘာတိစင်သွားတော့အဲဒီလိုပိုင်ပိုင်နဲ့တရားကြိုးစားထားဒီလိုမလားဓမ္မတရားရှိတဲ့အခါကျတော့အမြဲတမ်းရမှာနော်အပေါ်ရဒိဋ္ဌိဖြစ်နေလို့မဖြစ်ဘူးဘယ်လိုပြန်တည်းဟုတ်တယ်မလားတက္ကမီတာပြင်ရှိတဲ့ဆင်းတက်လိုက်ပါမယ်အဲဒီရောက်တယ်အရိနာနေတဲ့ဖြစ်ပြီးရပါပြီတော့ရောက်နာတာတခြားလားတက္ကရာလားဟုတ်ပြီတက္ကရာတဲ့ရုပ်တရားကလေးတွေဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်တက္ကရာတဲ့နာတရားလေးတွေဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ယောဂါလည်းဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်နာငါလည်းဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်နာတဲ့သဘောလေးဒီအမဲတူတဲ့သဘောလေးလားကြည့်ပြီးပြတ်တဲ့သဘောလေးလားမပြတ်ဘူးလို့ထင်နေတာဒီကိုမမြင်လို့ထင်နေတာဒီကတော့မပြတ်မတရားလားပြတ်မတရားလားယောက်ကလည်းမပြတ်မတရားလားပြတ်မတရားလားနာငါလည်းမပြတ်မတရားလားပြတ်မတရားလားဟာမပြတ်မရှိဘဲနဲ့တိတခိုင်မြဲနေပါတယ်လို့ထင်နေရပါတည်းဒီပါတည်းတော့သဒ္ဒရာတိဖြစ်တယ်ဒီလိုမလားတက္ကရာရခန္ဓာငါးပါးအပေါ်မှာခိုင်နေမြဲတဲ့ဒီတဲ့တဲ့အခုတည်းကိုမပြတ်ပါဘူးတခါတည်းနာတဲ့သဘောတောင်းခဲကြီးစံခဲကြီးအဲ့ဒီစံခဲကြီးလို့ထင်နေရင်ပြတ်တဲ့သဘောအပေါ်မှာဉာဏ်ရောက်လို့လားဉာဏ်မရောက်လို့လားပြတ်တဲ့သဘောအပေါ်မှာဉာဏ်မရောက်တဲ့အတွက်ဘယ်လိုထင်တော့ပြတ်တာကိုမသိတဲ့အတွက်ဘယ်လိုထင်တော့ခိုင်နေမြဲတယ်လို့မထင်မလားထင်ခိုင်နေမြဲတယ်လို့ထင်တာဒီပါတဲ့ဒီဘယ်ပေါ်မှာမားတဲ့ဒိဋ္ဌိတော်ခန္ဓာ၅ပါးဆိုတဲ့တက္ကရာအပေါ်မှာမားတဲ့ဒိဋ္ဌိအမှားဘယ်နဲ့ချက်ဖြစ်တော့ပရမကခန္ဓာ၅ပါးအပေါ်မှာပုဂ္ဂိုလ်တ attva လို့မှားနေတဲ့ဒိဋ္ဌိဒုတိယက ခန္ဓာငါးပါးအပေါ်မှာထိုင်နေနေတယ်လို့ယူတဲ့ဒိဋ္ဌိရှင်းလားပြောတော့နံပါတ်1ကပါလေခန္ဓာငါးပါးကိုကိုယ်ကသတ္တဝါလို့ယူတဲ့ဒိဋ္ဌိနံပါတ်2ကခန္ဓာငါးပါးကိုထိုင်နေနေတယ်လို့ယူတဲ့ဒိဋ္ဌိနော်ခန္ဓာငါးပါးကတခြားလားသက်ခံရလားဒါပေသက္ကာယနဲ့ပြန်ပြောမယ်သက္ကာယကိုခိုင်နေမြတ်သက္ကာယကိုပုဂ္ဂိုလ်တတ္တဝါလို့ယူတယ်ဒိဋ္ဌိဒီဗာဒိဋ္ဌိခန္ဓာငါးပါးကသက္ကာယအဲဒီသက္ကာယကိုပုဂ္ဂိုလ်တတ္တဝါငါလို့ယူတယ်ဒိဋ္ဌိဒီဗာဒိဋ္ဌိအဲဒီခန္ဓာငါးပါးဒီမြဲလားမမြဲဘူးလားအဲဒီခန္ဓာငါးပါးကိုခိုင်နေမြဲတယ်ပြီးတဲ့တည်းနယ်လို့ယူတယ်ဒိဋ္ဌိဒီဗာဒိဋ္ဌိသတ္တရဒိဋ္ဌိဒီလိုမလားကျွန်တော်ဆက်သွားမယ်အရိခန္ဓာ၅ပါးဆိုတဲ့သက္ကာယတရားဘုရားရှိခိုးယောဂလည်းပါလေသက္ကာယနာမ်ကလည်းဝိရဏကလည်းပညာကလည်းသင်္ခါရကလည်းလောဘကလည်းဒေါသကလည်းမောဟကလည်းဝိရဏကလည်းသတ္တကလည်းအားလုံးဒီစိတ်နဲ့သက္ကာယစေတသိက်နဲ့သက္ကာယပြီးတော့ရုပ်နဲ့သက္ကာယပြန်တော့ကြည့်မယ်ပဋိစ္စသမုပ္ပါဒ်သဘောနဲ့ပြောမယ်ဆိုလို့ရှိရင်ဝိညာဉ်နဲ့သက္ကာယနဲ့ရုပ်နဲ့သာလယရဏနဲ့သတ္တနဲ့ဝိရဏနဲ့မမီနော်အဘိဓမ္မာနိခန္ဓာနဲ့ပြောမယ်ဆိုရင်ဘုဗ္ဗေခန္ဓာလည်းသက္ကာယဝိရဏခန္ဓာလည်းသက္ကာယသင်္ညာခန္ဓာလည်းသက္ကာယသင်္ခါရခန္ဓာလည်းဝိညာဉ်ခန္ဓာလည်းအားလုံးဒီသက္ကာယကြီးပဲဒီလိုမလားအဲဒီသက္ကာယတွေခိုင်နေနေတဲ့ဒီတဲ့တည်းဝိရဏလေးတွေသောတာရကနာနေတာကုသိမပြတ်တော့ဘူးယုတ်တရားလေးတွေဖောက်ပြန်နေတာသောဘဂရကဖောက်ပြန်နေတာဂုရုတိကမပြတ်တော့ဘူးအဆိုင်ခဲကြီးလို့တင်းပြီးတော့ခံနေတာပြက်ကိုမပြက်နိုင်ဘူးပြောက်ကိုမပြောက်နိုင်ဘူးနာတဲ့အနာတဲ့ဂုရုတိကမပြောက်သေးဘူးအဲဒီလိုယူခြင်းတွေမှားသလားမှားတယ်ဗာဒိဋ္ဌိတော့သတ္တတာဒိဋ္ဌိဒီလိုမလားဘယ်လိုယူတော့သတ္တတာဒိဋ္ဌိလဲခိုင်နေမြဲတယ်လို့ယူလို့သတ္တရာဒိဋ္ဌိဒုက္ခနာရမနေ့ကဒုနာနေတာဂုရုတိကမပြောက်ဘူးဘယ်နဲ့လဲဒုနာရယ်ဆိုတာကဗာဒိဋ္ဌိအဂုတ္တိကမပြောက်သေးဘူးဆိုတာကမပြောက်မဲ့တရားလားပြောက်မဲ့တရားလားဘယ်ချိန်မှပြောက်တော့ဖြစ်တဲ့ချိန်ပြောက်ဘယ်ချိန်ပြောက်လဲဒုနာရာဒီဘယ်ချိန်ပြောက်တော့ဖြစ်တဲ့ချိန်ပြောက်တယ်ဘယ်လိုမလားမပြောက်မဲ့တရားလားပြောက်မဲ့တရားလားမပြည့်မဲ့တရားလားပြည့်မဲ့တရားလားဒုနာရာလို့ယူရင်ဗာဒိဋ္ဌိသက္ကာယဒိဋ္ဌိဒုနာရာလို့ယူရင်ဗာဒိဋ္ဌိမင်းကြီးကလည်းဒုနာနေတာဂုရုတိကမပြောက်သေးပါလို့မပြောက်သေးပါဘူးလို့ယူရင်ဗာဒိဋ္ဌိသက္ကာယဒိဋ္ဌိဘယ်လိုမလားတကယ်တော့မပြောက်မဲ့တရားလားပြောက်မဲ့တရားလားအဲဒီပြတာကိုကမတွေ့သေးလို့မပြဘူးလို့ထင်နေတာတကယ်တော့ကျတော့ဖြစ်ပြီးရင်ဘယ်ချိန်မှပြက်ဒီနေရာမှာပြက်ဖြစ်တဲ့နေရာမှာပြက်သွားတာပဲဟုတ်တယ်မလားအဲဒီအပြက်ကိုမြင်ရင်ဘာဖြစ်မလဲဒုနာရာလေးဒီကိုကမပြဘူးလို့ထင်နေပေမဲ့သူကမပြတာမဟုတ်ဘူးပြက်သွားတာပြက်သွားပြီပြက်သွားပြီပြက်သွားပြီပြက်သွားပြီမရှိတော့ဘူးအဲ့ဒီလိုထင်ရင်အဲ့ဒီလိုမြင်ရင်အဲ့ဒီလိုသဘောပေါက်ရင်ဘာလို့ဖြစ်မလဲသတ္တရာဒိဋ္ဌိမစင်မလားဆင်လားဘယ်လိုသဘောပေါက်မှသတ္တရာဒိဋ္ဌိဆင်တော့ပြက်သွားတာကိုသဘောပေါက်ရင်သတ္တရာဒိဋ္ဌိဆင်တယ်ပြန်ပြောယောနာကသဘောပေါက်ရင်ခန္ဓာကသဘောပေါက်ရင်သက္ကာယကသဘောပေါက်ရင်အတူတူပဲအတူတူပဲပြောင်းပြောင်းယောနာကသဘောပေါက်ရင်ခန္ဓာကသဘောပေါက်ရင်သက္ကာယလေးဒီဟာဒါလေးကသက္ကာယလေးပဲဒါလေးကသက္ကာယလေးပဲလို့အဲ့ဒီလိုသဘောပေါက်ရင်ဗာဒိဋ္ဌိစေနောသထာကနာပဲဒါပုဂ္ဂိုလ်တ attva ပဲလို့ယူရင် ဘာလဲဒါကပုဂ္ဂိုလ်တရားမဟုတ်ဘူးဒါယုံနေဒါခန္ဓာဒါကတက္ကရာတရားလေးပဲဗာရတိရှင်တော်အဲဒီတက္ကရာတရားလေးဒီမနည်းတဲ့မပြတ်မတရားလားပြတ်မတရားလားသောတာရိကပြတ်သွားပြီတက္ကရာလေးပြတ်သွားပြီရုပ်ပြတ်သွားပြီနာမ်ပြတ်သွားပြီဝရဏပြတ်သွားပြီမရှိတော့ဘူးလို့သဘောပေါက်ရင်မပြတ်ပါဘူးသောတာရိကဖြစ်နေတာဂရုတိကမပြတ်နိုင်ဘူးခိုင်ခန့်နေလိုက်တာတိတက်နေလိုက်တာအဂရုတိကမပြတ်ပါဘူးလို့ယူရင်ဗာရတိဖြစ်တော့ပြတ်တယ်လို့ယူရင်ပြတ်တယ်လို့သဘောပေါက်ရင်မပြတ်ဘူးလို့ထင်နေရင်ဒီတော့ဘုန်းတော်မင်းသားတွေကနာရာလေးတွေ့လဲနာရာတော်လေးဒီမပြတ်တဲ့တရားလားပြတ်တဲ့တရားလားကျင်တာလေးတွေ့လဲကျင်တဲ့တော်လေးဒီဘာလဲတော့ပြတ်တဲ့တရားဒီလိုမလားကြိုက်တာလေးတွေ့လဲကြိုက်တဲ့တော်လေးဒီဘာလဲတော့ပြတ်တဲ့တရားဘူရာလေးတွေ့လဲဘူရာတော်လေးဒီအေးရာလေးတွေ့လဲအေးရာတော်လေးဒီအဲ့ဒီအပြတ်ကိုမြင်အောင်ကြည့်အပြတ်မမြင်နဲ့များကာလပတ်လုံးဗာဒိရှိအာမြေမသဒ္ဒရာဒိဋ္ဌိစင်လုံးအာမြေယသက္ကာယဒိဋ္ဌိစင်ဘာကိုမြင်ယသက္ကာယဒိဋ္ဌိစင်ဒုနံခန္ဓာကိုမြင်ယဘာကိုမြင်ယသဒ္ဒရာဒိဋ္ဌိစင်လုံးပြက်သားရာကိုမြင်ယဒီတော့ဘုရားဘလောက်ပဲမပြတ်ဘူးလို့ထင်နေပေမဲ့လို့လည်းပဲအဲ့ဒီသဘောတရားတွေကမပြတ်မဲ့တရားတွေလားပြတ်မဲ့တရားတွေလားပြတ်ပြတ်သွားတော့ကိုမြအောင်မကြည့်နိုင်သေးလို့သာမပြတ်ဘူးလို့ထင်နေတာပါဒါကြတော့ကျတော့ပြတ်မဲ့တရားတွေပါပဲဒါတွေသဘောကလည်းပြတ်တဲ့သဘောတရားပါပဲရှင်းတဲ့သဘောကလည်းပြတ်တဲ့သဘောတရားပါပဲကဲတဲ့သဘောတရားကလည်းပြတ်တဲ့သဘောတရားပါပဲလို့အပြတ်ကိုမြင်အောင်ကြည့်ဟုတ်ရဲ့လားအဲ့ဒီအပြတ်ကိုမြင်အောင်ကြည့်တော့ပြတ်တာလည်းမတွေ့ရဘူးလားတွေ့ရဒီမင်းတွင်ရတာလည်းပဲနောက်ထပ်အကြောင်းကျဆက်သွားပြီးတော့စားထုတ်ဝင်လာတာမသိရင်ဒါရပြတ်သွားပြီဘာမှမရှိတော့ဘူးဟုတ်တယ်မလားဘာမှမရှိတော့ဘူးလို့ယူတာဒီပြတ်တယ်တောက်တယ်ဆဲတယ်လို့ယူတဲ့အယူရှင်းရလားဒါကြည့်လို့လည်းဘာမှမရှိဘူးလို့ယူတာဒီဘယ်လိုယူတာတော့ပြတ်တယ်တောက်တယ်ဆဲတယ်ဘာမှမရှိတော့နော်အနာရလေးဖြစ်လာတယ်နာရလေးပတ်ပါပြီဘာမှမရှိတော့ဘူးဘာမှမရှိတော့ဘူးဆိုရင်ဗာရတိတကယ်တော့ဘာမှမရှိတာလားနောက်တစ်မျိုးစားထုတ်ဝင်လာတာလားဆက်ပြီးတော့နာနေပါတယ်ဆိုရင်ဘာပြက်လို့ဘာစားထုတ်တာတော့နာရာပြက်လို့နာရာစားထုတ်တာပေါ့ဒီလိုမလားဆက်ပြီးတော့နာနေတယ်နာနေတယ်နာနေတယ်နာနေတယ်နာနေတယ်ဘာတွေပြက်လို့ဘာတွေစားထုတ်နေတာလဲနာရာတွေပြက်လို့ဆက်ပြီးတော့ကျင်နေတယ်သက္ကရကကျင်နေတယ်ကိုယ်လည်းကျင်နေတယ်ဘာတွေပြက်လို့ဘာတွေစားထုတ်နေတာတော့ကျင်နာတွေပြက်လို့နာရာပြက်ရင်နာရာစားထုတ်တယ်ကျင်နာပြက်ရင်စိုက်တာပြက်ရင်စိုက်တာစားတယ်အဲ့ဒါစားထိုးတာကိုမမြင်ရတဲ့အတွက်ဒါရီဒီပေါ့စီတာဒီဒီဒီလိုမလားအစားထိုးတာကမမြင်တဲ့အခါကျတော့ဟာဒီနေရာမှာရပ်သွားပြီဘာမှမရှိတော့ဘူးအနာလေးပြသွားပြီဘာမှမရှိတော့ဘူးကျင်နာလေးပြသွားပြီဘာမှမရှိတော့ဘူးအဲဒီတော့ဘာမှမရှိတော့ဘူးဘာမှမရှိတော့ဘူးလို့မြင်ရင်ထင်နေရင်ဗာရတိတော့ဒါကြောင့်ကျတော့ဒီနေရာမှာနာနာလေးပြပြီးတော့ဘာမှမရှိတာလားနောက်တစ်မျိုးစားထိုးတာလားနောက်တစ်မျိုးစားထိုးတာကိုမြင်ရင်ဗာရတိစေဒီတော့စားတော့ဘောစားထိုးနေကြလည်းပဲနော်သဘာဝတူတာလေးတွေစားထိုးတာရှိသလိုသဘာဝမတူတာလေးတွေစားထိုးတာလည်းမရှိဘူးလားရှိဘူး။ဥပမာဆက်ပြီးတော့နားရတယ်ဆိုရင်ဘာပြက်လို့ဘာစားထိုးနားရပြက်လို့နားရနဲ့အစားထိုးတာဒီလိုမလားအစားကမပြက်တဲ့မပြက်တဲ့တရားလားပြက်ပြီးမှစားထိုးဝင်လာတာလားသဘာဝကနားရလေးပေါ်လာတယ်အခုတည်းကမပြက်ပါဘူးအဲ့ဒီတော့မပြတ်ပါဘူးဆိုရင်ဗာရတိဖြစ်မပြတ်ပါဘူးဆိုရင်ဗာရတိဖြစ်သာသနာဗိတိဖြစ်ဗာရတိဗာရတိဖြစ်တော့ဒါပြတ်ပြတ်တာကိုမြင်ရင်ဗာရတိစင်ပြတ်တော့ပြတ်သွားပါပြီပြတ်တော့ပြတ်တယ်ပြတ်တော့ပြတ်တယ်ပြတ်သွားပြီပြတ်သွားပြီပြတ်သွားပြီမရှိတော့ဘူးပြတ်တော့ပြတ်သွားပြီတဲ့နာဘာမှမတွေ့တော့ပါဘူးဆိုရင်ပြတ်သွားပြီတဲ့နာဘာမှမရှိတော့တာလားနောက်တရားတွေစားထုတ်ဝင်လာတာလား ကဲခဏဟာပြန်တော့ဆက်ပြီးတော့နားနေပါတယ်ဆိုရင်ဘာပြဲ့လို့ဘာစားထိုးတာတော့နားရာပြဲ့လို့ကျင်နာလေးတွေပေါ်လာတယ်ဆက်ပြီးတော့ကျင်နေပါတယ်ဆိုရင်ဘာရာပြဲ့ဘာပြဲ့လို့ဘာစားထိုးတာတော့နာရာကနေကျင်ပါတယ်ဆိုရင်ကျင်ရာကနေစိုက်ပါတယ်ဆိုရင်ကျေကျင်တာလည်းမရှိတော့ဘူးနာထာလည်းမရှိတော့ဘူးကြိုက်တာလည်းမရှိတော့ဘူးအားလုံးရပါဘူးဘာမှမနာတော့ဘူးဘာပြက်လို့ဘာစားထိုးတာတော့နာရာပြက်လို့မနာရာစားထိုးတာဒီလိုမလားနာရာကဘာဝေဒနာမနာရာကဘာဝေဒနာဒုက္ခဝေဒနာပြက်လို့ဒုက္ခဝေဒနာစားထိုးတယ်ဘာလည်းပြောဒီကအနာလေးကြားပါတယ်ဆရာမယားမှာဘာမှမရှိတော့ဘူးလို့ယူရင်ဗာဒိဋ္ဌိဘာမှမရှိတာလားနောက်တော့သဘောတရားလေးတွေစားထုတ်ဝင်လာတာလားနာရာပြည့်ပြီးတော့ဆက်နာနေရင်လည်းနာရာပြည့်လို့နာရာစားထုတ်နာရာနာရာကနေရှင်သွားရင်လည်းနာရာပြည့်လို့ရှင်သာစားထုတ်အနာလေးပတ်ပါပြီရှင်းသာပြီဆိုရင်လည်းနာရာပြည့်လို့မနာရာစားထုတ်ဒီလိုမလားတရားထိုင်တာကမှနာကလားတော်တော်လေးကြတော့မနာဘူးလားနာလားတရားထိုင်တာက5မိနစ်ဆုံးမနဲ့မနာဘူးဆိုတော့ဘာတွေပြည့်လို့ဘာတွေစားထုတ်မနာရာတွေပြည့်လို့အေးမနာရာကနေဒီဖြစ်ဖြစ်နာလာပြီဆိုတော့ခါကြတော့မနာရာပြည့်ပြီနာရာတွေစားထုတ်လာတယ်ဒီလိုမလားအဲဒီတော့စားထိုးလာတာမြေရင်ဗာရီတိစင်ပေါစီတာရီတိစင်နဲ့အောင်းလံပါလာတော့အချင်းကျဒိဋ္ဌိဘယ်နှမျိုးဗာရီတိပါလေသက္ကာယဆိုတာဘာတရားဘယ်တရားတွေတော့ခန္ဓာ၅ပါးယောက်နာ၂ပါးသရတိဘာတရားလဲခန္ဓာ၅ပါးယောက်နာ၂ပါးကိုခန္ဓာ၅ပါးယောက်နာ၂ပါးဘာပဲလို့သဘောပေါက်ရင်ပုဂ္ဂိုလ်တ attva ငါလို့ယူရင်ဒါပုဂ္ဂိုလ်မဟုတ်တ attva မဟုတ်ငါမဟုတ်ဒါရုပ်နာမဲ့ဒါခန္ဓာပါပဲလို့သဘောပေါက်ရင်ဒါရီသက္ကာယဒိဋ္ဌိတွေရုပ်နာလေးတွေဖြစ်လာပြီးတော့နောက်မှာတိတ္တနေတာလားပြက်ပြက်သွားတာလားမပြတ်မစီတိတ္တနေပါတယ်လို့ထင်ရင်ဗာဒိဋ္ဌိဖြစ်တော့အာရုပ်တရားနဲ့တရားလေးတွေပြက်ပြက်သွားတာပါပဲပြက်သွားတာပြက်သွားတာပြက်သွားတာပြက်သွားပြီတိတ္တခံရတာဘာတစ်ခုမှမရှိပါဘူးလို့သဘောပေါက်ရင်ဗာဒိဋ္ဌိစင်ပြတ်သွားပြီလားဘာမှမရှိတော့ပါဘူးလို့ထင်ရင်ဗာဒိဋ္ဌိဖြစ်ဘာမှမဖြစ်တာလားစားထုတ်ဝင်နေတာလားယုံနာနေစားထုတ်ဝင်နေတယ်ယုတ်ပြတဲ့နေရာမှာယုံစားထုတ်ဝင်နေတယ်နာပြတဲ့နေရာမှာနာစားထုတ်ဝင်နေတယ်ဝေဒနာပြတဲ့နေရာမှာအဲ့ဒီစားထုတ်မြင်လာတာလေးကိုသဘောပေါက်အောင်ကြည့်နိုင်ရင်ဗာဒိဋ္ဌိစကားတော့အားလုံးပါတော့ဒိဋ္ဌိဘယ်လိုမျိုးလဲဒိဋ္ဌိပါမျိုးဖြစ်တာကိုလည်းပဲသဘောပေါက်အောင်လုပ်ပါဟုတ်ရဲ့လားဒိဋ္ဌိပါမျိုးစင်တာကိုလည်းပဲသဘောပေါက်အောင်လုပ်ပြီးတော့မိမိတို့ရဲ့သဏ္ဍာန်မှာဘယ်လိုမြင်ဒိဋ္ဌိဖြစ်တယ်ဘယ်လိုမြင်ဒိဋ္ဌိစင်တယ်အဲ့ဒါလေးတွေသဘောပေါက်ပြီးတော့ဒိဋ္ဌိဖြစ်စေမဲ့အမြင်မျိုးမမြင်မိစေနဲ့ဒါရလေခန္ဓာကိုယ်ရှိတဲ့နေရာမှာဒိဋ္ဌိဖြစ်စေမဲ့အမြင်မျိုးနဲ့မရှိပါနဲ့ဒိဋ္ဌိစင်တဲ့အမြင်မျိုးနဲ့ရှိပါ။အဲဒီလိုရှိမှလည်းပဲအမြင်မှန်နဲ့မရဘူးလားရပါလား။အဲဒါကြောင့်လို့အမြင်မှန်ရအောင်နဲ့မှားရွံ့တော့အမြင်နဲ့မရှိဘဲနဲ့မှန်ကန်တော့အမြင်နဲ့ရှိကြပါလို့တိုင်ကြောင်းနဲ့ပြန်လာရှိလို့ဒါတို့ခေါ်တော့ကြအောင်ဆို။ဒီကျမ်းမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်ဤသာသနာတော်မြတ်ကြီးကိုနိလတော်ဖော်တင်တဲ့အောင်ကျေးဇူးဆောင်ရှာထပ်ပါနေတဲ့သာသနာပြုပုဂ္ဂိုလ်များဖြစ်ကြပါစေ။